အခုခါသိပ္ပံပညာရှင်တွေအပြိုင်ဆိုင်ရှာဖွေနေကြတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုပထမဦးဆုံးအချင်းအဖြစ်လူတွေနဲ့ဆန်းသက်နေပြီလို့အမေရိကန်ပြည်ထောင်စုကျန်းမာရေးအရာရှိကပြောကြားလိုက်ပါတယ်။ဆီယက်တယ်မြို့မှာရှိတဲ့ကိုင်ဇာပတ်မနန်တေသုရေသနအဖွဲ့ဟာကျန်းမာမာမှာရှိနေသူလူအနည်းငယ်ကိုတင်းလာနေကပထမဦးဆုံးအချင်းအဖြစ်ဒီကာကွယ်ဆေးဆန်းသက်ထုတ်သွင်းခဲ့တာဖြစ်ပါတယ်။အသက်ဆက်ရှင်နေကနေ55နှစ်အကြာအရွယ်ရောက်ပြီးသူ45ဦးတို့ကသူတို့ဆန္ဒအလျောက်ဆန္ဒမှုခံယူခဲ့ရတာဖြစ်ပြီးဒီထိုးဆေးဆန္ဒမှုကိုရသက်တာ6ပတ်ကြာပြုလုပ်သွားမှာဖြစ်တယ်လို့ NIH ခေါ် American အမျိုးသားကျန်းမာရေးစိတ်ပံအဖွဲ့ကပြောပါတယ်ဒီဆန္ဒမှုဟာ COVID-19 ရောဂါကာကွယ်ရေးအတွက်လာမယ့်လတွေအတွင်းကမ္ဘာအနှံ့လှုပ်ဆောင်လာကြမယ့်ဆန္ဒမှုတွေအနက်တစ်ခုပါဝင်ဖြစ်ပါတယ်ဒါပေမဲ့နောက်လာမယ့်12လကနေ18လအထိဒီကကွယ်ဆေးဟာကြည်ကြဲပြန့်ပြန့်အသုံးပြုနိုင်တဲ့အခြေအနေရောက်နိုင်ဦးမှာမဟုတ်ဘူးလို့လည်းစိတ်ပံပညာရှင်တွေကပြောထားကြပါတယ်